โอเคพมกะดอกเตอร์เสียดักเนี่ยพวกเราญาติมามาไม่จากินก็ตุยเกเรဒီ covid omicron မျိုးကွဲရဲ့မျိုးကွဲစိတ်တဲ့ xbb 1.16 ပေါ့နော်သူကအရင် delta လိုမျိုးမျိုးကွဲနဲ့ရှင်လိုက်လို့ရှိရင်ကူးစက်မှုနှုန်းကတော့ပိုများပေမဲ့ပြင်းထန်မှုကတော့ပိုနေတာဒါပေမဲ့လည်းသိဆုံးမှုကတော့တစ်စုံတရာရှိနိုင်သေးတာတွေကိုပြောပြီးမှဒီတစ်ခါတော့ဆရာကြီးဒီသိဆုံးမှုကိုရှော့ချနိုင်ဖို့အတွက်အဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကျွန်တော်ကတော့လေတည်ပြောင်းနေနိုင်မှုဆိုတော့နံပါတ်1ကတော့စီဂျိုသွေးတို့အဝလုံးနဲ့လူတွေကြောက်ကစေးနေရတဲ့လူတွေကင်ဆာရောဂါတွေကိုခံအားကျနေတဲ့ HIV တို့တခြားသောအကြောင်းအရာတွေကိုခံအားကျနေတဲ့လူတွေဒီလိုလူတွေရောဂါဖြစ်တဲ့ဆိုလို့ရှိရင်စိတ်တော့ပါပထမ48နာရီအတွင်းမှာဥပမာနိုင်ငံမှာလည်းရှိပါတယ်မွန်နီပရီဗီယာဖြစ်ဖြစ်ဘတ်စလိုဗီဖြစ်ဖြစ်တစ်ခုမဟုတ်တစ်ခုတော့ပါ effective ဖြစ်ပါတယ်နောက်တစ်ခုကတော့ဥပမာနိုင်ငံမှာတော့ Remdesivir ကတော့တိတ်တော့မရှိပါဘူးဒီနိုင်ငံမှာတော့Remdesivir IV 3ရက်ပေးလို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီ COVID ကုသရမှာ3တဲ့ဆေးကိုဆရာတို့ဒီအမေရိကကဆေးုံဒီမှာပေးတာကိုဥပမာနဲ့ပေါ့ဆရာနော်မြန်မာပြည်နဲ့ပါဆက်ဆက်ပြီးတော့ရှင်းပြပေးလို့ရနိုင်မလားဆရာ
ဥပမာအသက်85နှစ်ဖိုးပြည့်ပြီးပွားပြည့်ပြီးဆေးုံကိုပေါင်ချိုးပြီးတော့ရောက်သွားတယ်ဆေးုံအတက်မှာဆစ်လိုက်တော့ COVID ဖြစ်နေတယ်သူကအောက်ဆီဂျင်နဲ့ကောင်းနေတာတကယ်လက်တွေ့ကျတဲ့လူတစ်ခုပြောပြတာပါအသက်45နှစ်ဒါပေမဲ့ပေါင်က400လောက်ရှိတယ်စီဂျိုလည်းရှိတယ်သွေးတို့လည်းရှိတယ်သူကဘိုင်းနာဖြစ်ဖြစ်တခုခုပေါ့ဆေးရုံသွားတက်လိုက်တယ်။ဂျာလည်းမပြဘူး။ဒါပေမဲ့လည်းဆေးရုံအတက်မှာသူကနည်းနည်းလေးနှုံးနေပါကြတယ်ဆစ်လိုက်တဲ့အခါကိုဗစ်တွေ့တယ်။အောက်ဆီဂျင်ကလည်း96 99ရှိတယ်။ဒီနိုင်ငံမှာတော့သူတို့ကျွန်တော်တို့ဆေးပေးပါတယ်။ဘာလို့လဲဆိုတော့သူတို့ဒီ progress into the severe disease point သူတို့ကိုဗစ်ဖြစ်ခဲ့လို့ရှင်ဆိုးဆိုးဝါးကြီးတိကိုဖြစ်သွားမယ်။အဲ့ဒါကိုကာကွယ်ဖို့နှုံးထားဒီလိုကိုဗစ် positive ဖြစ်တဲ့အချိန်မှာကျွန်တော်ဆေးပေးလိုက်လို့ရှင်ကောက်ဝင်နိုင်ပါတယ်ဆိုတဲ့ data တို့
ဟုတ်ကဲ့ဒီ covid ကုသမှာသုံးတဲ့ဆေးမှာကထိုးစင်းနဲ့စားစင်းနှစ်မျိုးရှိတဲ့အခါကျတော့ဆရာတို့ဒီဆေးုံတွေမှာသုံးတာကတော့
ဟုတ်တယ်ဒီနိုင်ငံမှာတော့ဆေးုံမှာတော့ကျွန်တော်တို့ကတော့တောက်ဆေးမပေးဘူးကျွန်တော်တို့တွေမှာတော့ Remdesivir ဆိုတဲ့ IV ကိုသုံးရပေးပါတယ်ဗမာနိုင်ငံမှာတော့တောက်ဆေးပေးလို့ရပါတယ်ဒီနိုင်ငံမှာတော့ဆေးုံမှာတောက်ဆေးပေးလို့မရဘူးဒီနိုင်ငံက FDA ကရေးထားတယ်ဒီဆေးက outpatient ပဲဆိုတော့ဘယ်သူမှဆေးုံမှာမပေးရဘူး FDA approve မဖြစ်တဲ့ကြောင့်အဲ့မဲ့ဗမာနိုင်ငံမှာဘလို့ agreement လုပ်တာလဲဆိုတော့ကျွန်တော်မသိရတဲ့ကြောင့်ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့လည်းဈေးရုံတက်ခဲ့ရလို့ရှိရင်တော့တခြားယောဂအခြေအနေကြောင့်ပဲတက်ရဒါကိုပေးတင်ပါလိမ့်။နံပါတ်1တစ်ချက်ကဈေးရုံပေါ်ရောက်လို့အောက်ဆီဂျင်62ရာခိုင်နှုန်းကျရတယ်ဆိုရင်တော့ဈေးပေးရမှာပါ။ဘာဈေးပေးတင်တယ်လဲကျွန်တော်ကRemdesivir ရှိရင်တော့Remdesivir ပေးပါတယ်။မရှိခဲ့လို့ရှိရင်တော့ steroid နဲ့အဓိကတော့ steroid ပေါ့နော်။ dexamethasone 6 mg 5 days ပါပဲ။ maximum 10ရက်ထိပေးလို့ရပါတယ်။တောက်ဆေးဖြစ်အကြော်လေးဖြစ်နှစ်ခုမဟုတ်ဘူးတော့ dexamethasone ပုံမှန်နိုင်ငံမှာအလွန်တရာမှပေါ်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီ dexamethasone မြန်မာပြည်မှာတချို့ dexa လို့ခေါ်ကြတဲ့ဆေးကချိုးချိုးရှိတဲ့အခါကျတော့ပေါ့နော်။ဒီတော့တော့ဘာအကြံပြုချင်တယ်လဲဆရာ
။အရေးကြီးဆုံးတစ်ချက်က dexamethasone ကို6 mg နဲ့အထက်ကိုပို့ပြီးမပေးပါနဲ့။ကျွန်တော်တို့စီမှာ10 mg နဲ့6 mg ရှင်ပြီးတော့လုပ်တဲ့ clinical data ထွက်ပါတယ်10 mg သုံးတဲ့လူတွေဒီ effective မဖြစ်ပါဘူး plus ဆိုးကျိုးတွေညောင်များစွာရပါတယ် including ဆေးရုံတက်နေတဲ့အချိန်မှာဆီးကျိုးတွေမတရားတက်သွားတာတို့ bacterial infection တွေဟိုအဆုတ်ရောင်တာတို့ pneumonia ဖြစ်တာတို့ဒါတွေပို့ပြီးတော့ရတာကိုတွေ့ပါတယ
်ဟုတ်ကဲ့ဒီ dexamethasone ရဲ့ဆိုးကျိုးအနေနဲ့ကိုခံအားကျသွားတာပေါ့ဆရာနော
်ဟုတ်ပါတယ်ဒါကြောင့်မလို့6 mg daily for ကျွန်တော်9ရက်ခန့်နေဆေးရတီပေးပန်းနေရှိပါတယ်ဒါ dexamethasone အလုံးပါRemdesivir ရှိတယ်ဆိုတော့ကျွန်တော် Remdesivir plus dexamethasone ကိုတွဲပြီးတော့ပေးပါတယ်အဲ့ဒါဆိုရင်ကျွန်တော်က5ရက်ပဲပေးပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအသက်ဆုံးရှုံးမှုကိုရှော့ချနိုင်မှုကဒီကုသရမှာသုံးတဲ့ဆေးတွေနဲ့ပို့ပြီးတော့ပတ်သက်လာတာပေါ့ဆရာနော
်ဟုတ်ပါတယ
်ဒါပေမဲ့တစ်ချိန်တည်းမှာဒီနောက်ပိုင်းမှာထုတ်တဲ့ကာကွယ်ဆေးတွေကလူတွေအကုန်လုံးကိုဟိုမကူးအောင်ကာကွယ်လို့မရရင်တောင်မှပြင်းထန်မှုတွေသူတွေသိဆုံးမှုတွေအကုန်လုံးနှိပါးမှာရှော့ချနိုင်တာမျိုးတွေ့ထားတဲ့အခါကျတော့နောက်ထပ်ရောဘယ်လိုအကြံပြုချင်တယ်လဲဆရာကြီ
းအရေးကြီးတာကတော့အရင်တော့ထိုးနေပြီးတဲ့လူတွေနောက်အသက်ကြီးတဲ့လူတွေအထူးပြင်တော့65နှစ်အထက်လူတွေတစ်နှစ်လောက်မထိုးထားဘူးဆိုရင်တော့ထားပါတော့နောက်ဆုံးဆေးရတစ်လုံးပဲထိုးထားရဆိုထိုးနိုင်လို့အခြေအနေရှိရင်သွားထိုးပါဒါသေချာဘက်ကိုကာကွယ်ပေးပါတယ်နောက်တစ်ခုကတော့အိမ်မှာနည်းနည်းလေးဖျားတယ်နာစီချောင်းဆိုတယ်ဆိုစစ်လိုက်ပါသူ antigen test ရလဲပေါ်ကျင်းတော့ခြင်း antigen test က negative ဖြစ်လို့ထပ်ပြီးတော့စစ်ချင်3ရက်တော့မထပ်ပြန်စစ်ပါသူကနောက်3ရက်ကျော်လို့ရှိရင် positive ဖြစ်လာတဲ့ chance အများကြီးရှိတဲ့အတွက်ကြောင့်ပါ positive ဖြစ်တယ်ဆိုလို့ရှိရင်အသက်65နှစ်ကျော်လို့ဆေးတွေကကိုယ်နဲ့လက်လန်းမိတဲ့အနေအထားတစ်ခုမှရှိတယ်ဆိုရင်သက်ဆိုင်ရာဆရာဝန်နဲ့ပြောပြီးတော့တောက်ပါအသက်ငယ်တဲ့လူတွေကတော့ဗာယောဂါမှမရှိရင်တော့မတောက်ပါနဲ့ဒီဆေးတွေကိုတကယ်လိုအပ်တဲ့လူတွေအတွက်ကိုခြံထားပေးလိုက်ပါအသက်ကြီးတဲ့လူတွေမှာကိုယ်လောက်မှကိုခံအားမရှိတော့တာလေဆိုတော့ကိုဒီဆေးကိုတောက်လိုက်လို့လေကိုယ့်အတွက်ကဘာမှထူးခြားပြီးလာမှာမဟုတ်ပါဘူး ဟိုအသက်40အသက်30ကျန်ကျန်မာမာနဲ့ဘာယောဂမှမရှိတဲ့လူဆိုရင်ဘာမှမတော့ပါနဲ့ကောင်းသွားမှာပါ။ဟိုဒီနေ့ကကျွန်တော်အသက်30ကျော်အမျိုးသမီးတယောက်ဒီစစ်လိုချင်တယ်ကျွန်တော်ကငါတော့မရေးပြီးဘာကြောင့်လို့ဆိုမလို့အခုအဲ့တော့ဆရာဝန်နေနေရလဲဒါမျိုးကျွန်တော်ခေါ်တော့ ethic လို့ခေါ်တာပေါ့နော်ဆရာဝန်ရဲ့စီကံပေါ့လေ
ကိုချင်းတရားဆိုင်ရာစီကံမျိုးဖြစ်တာပေါ့ဆရာနော
်ဟုတ်တယ
်စေပညာရဲ့ကိုချင်းတရား
ဟုတ်ပါကိုဆရာဝန်တရားရဲ
့ဟုတ်တ
ယ်စေပညာရဲ့စောင့်သိရမယ်ကိုချင်းတရားပေါ့နော်ဆိုတော့ကိုစီလူနာဟိုမစင်းမီဖေးမလားတော့ပေါ့လေမလားလဲကျွန်တော်တို့ကကိစ္စမရှိဘူးဒါပေမဲ့ကိုရဲ့ ethic ကိုတော့ကိုထိန်းသိမ်းပါဒီနိုင်ငံမှာလည်းဟိုပေးလားဆိုတော့ပေးကြတာပေါ့ကွယ်ဒီမှာကိုရဲ့လူနာကောင်းသွားအမှန်တမ်းပြောသူ့တူကောင်းသွားတာကွယ်ဒီစေတောက်လိုကောင်းသွားတာမဟုတ်ဘူးဒါပေမဲ့အသက်65နှစ်ကျော်သွားတဲ့လူဆိုရင်တော့ပြီးပါနည်းနည်းလေးဖြစ်တယ်များများဖြစ်တယ်မဆောက်ပါနဲ့သူတို့အနေနဲ့ဖြစ်ခဲ့ရင်စိုးစိုးဝါးဝါးယူရောက်သွားလို့ရှိရင်အဲ့ဒီစိုးဝါးတဲ့အချိန်ရောက်လို့ရှိရင်ကျွန်တော်ကပြောနေတဲ့ဈေးတွေတရားရာခိုင်နှုန်းဘယ်သူမှမကောင်းလာနိုင်ပါဘူးဒါကြောင့်မို့ကျွန်တော်ဒီနေ့ဒီချိန်မှာကိုဗစ်ဖြစ်လို့ရှိရင်ကျွန်တော်မှာ risk factor ရှိတော့ကျွန်တော်စေတောက်ပါဘလို့ပဲဖြစ်ဖြစ်ကျွန်တော်ခီးသွားတဲ့အချိန်မှာကျွန်တော်ဒီဈေးကိုယူသွားတယ်အဲ့ဒီနိုင်ငံရောက်ခဲ့လို့ဒီယောဂဖြစ်ခဲ့လို့ရှိရင်ကျွန်တော်သိတဲ့တစ်ချက်ကကျွန်တော်မှာစီဂျိုရှိတယ်၊တွေ့လို့ယောဂရှိတယ်။ကျွန်တော်အတန်နေထားရတဲ့ခုဒီ high risk မှာပါတယ်။ဒီယောဂဖြစ်လို့ရှိရင်တကယ် high risk ဆိုကျွန်တော် progress ဖြစ်သွားလို့ရှိရင်ကျွန်တော်အတွက်ကဒီဈေးတွေဘာကြီးပဲရှိနေပါစေ။ဘယ်လိုမှ guarantee မရှိဘူး။ပေးကြတာတကူကတော့ဖြစ်ဖြစ်ချင်းချင်းမှကျွန်တော်တောင်းလို့ရှိရင်တတ်တာမယ်။မဖြစ်သေးတဲ့အချိန်မှာ appropriate vaccine ကိုထိုးထားလို့ရှိရင်ဒီလိုစိုးကျိုးတွေကိုကျွန်တော်ကာကွယ်နေတာဆိုတာကိုသိတယ်။ဆိုတော့ဒီအချက်နှစ်ချက်ဒီအရေးကြီးဆုံးဘယ်နေရာမှာမဆိုဒီ message ကရှိနေတယ်ဆိုရင်ဘာ Omicron species ပဲဖြစ်ဖြစ်ပွားတာတော့ပွားမှာပဲအသေးပြောက်ကတော့ဒီလိုနည်းနဲ့ပဲကျွန်တော်ထင်လို့ရပါပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဗျာ